ါစီအရှင်ဟ
ုတ်ကဲ့မင်္ဂလာပါခင်ဗျာ
ဒီလိုကျွန်တော်တို့ view ရေ American တောင်ကိုလာရောက်တွေ့ဆုံမြင်ကြခွင့်ပြီးတဲ့အများကြီးကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်လည်းကျွန်တော်လုပ်ငန်းနဲ့ပတ်သက်ပြီးတော့ video ရဲ့နေတစ်ဆင့်ဒီလူမျိုးသားတွေကိုပြောခွင့်ရတာကျွန်တော်လည်းအထူးကျေးဇူးတင်ပါတယ
်ဆရာကလောလောဆယ်ဒီစီမံကိန်းမှာပေါ့နော်ဆရာရဲ့ဒီဘိတုကအမှုန်ပညာပေါ့ဒီဆောက်လို့ရေးပြန်မှာပေါ့နော
်
အဲ့ဒီဟာနဲ့အဲ့ဒီပညာနဲ့ဆရာဘယ်လိုအခန်းကဏ္ဍကနေပါဝင်ပြီးတော့ဆရာကြီးကြပ်ပေးနေတာပါလဲရှင
်ဟုတ်ကဲ့ပထမဒီလုပ်ငန်းလေးတင်ပြပါရစေဒီလုပ်ငန်းကမင်းတို့မင်းကြီးမြို့တည်နာနေတတ်တဌာနခုနှစ်ဌာနတည်ခဲ့တဲ့အ ਨੇ ဒုတိယကမ္ဘာစစ်အတွင်းကခုနှစ်ဌာနလုံးနီးပါးလောက်ပြည်စည်းယူရင်းသွားပါတယ်အဲဒါကြောင့်မို့ခေတ်ဆက်ဆက်မှာဒီပြန်လည်ပြုပြင်တဲ့အခါမှာခဏအချိန်ကြီးအောင်ဒီလုပ်ငန်းမစခင်ကြီးအောင်ခုနှစ်ဌာနတွေက၃ဌာနပြုပြင်မှုကြံပါတယ်ပြုပြင်မှုကြံတဲ့၃ဌာနကတော့မင်းတို့မင်းကြီးတည်ထားခဲ့တဲ့သူ့တမဇရတော်ကြီးသူ့တမချေဇရတော်ကြီးရဲ့နောက်သူ့ဘေးမှာရှိနေတဲ့မဟာပထဝသိန်းတော်ရဲ့နောက်မန္တလေးတောင်ကြီးမှာရှိတဲ့ပိဋကတိုက်တော်ရဲ့သူတို့ဒီလုပ်ငန်းသုံးခုပြန်လုပ်တဲ့လုပ်ငန်းပါလုပ်တဲ့နေရာမှာဒီလုပ်ငန်းမှာကျွန်တော်ရဲ့ဟိုအဓိကသမဝန်ကြောင့်ဖြစ်တဲ့ဗဟုပညာအပြင်ဟိုကြောက်ကိုဆက်ရတဲ့ကြောက်စိတ်ပညာအင်္ဂလိပ်နဲ့လုပ်ရတဲ့ပန်တော့ပညာနောက်တရားကိုထူတဲ့ဗဟုပညာနောက်တန်များကိုလောက်ရတဲ့ပဒင်းပညာစသဖြင့်ဘန်းဆိုင်မျိုးပညာဒီအားလုံးပါတော့ဒီလုပ်ငန်းမှာကျွန်တော်ကဒီပါရမီဘန်းဆိုင်မျိုးလုပ်ငန်းတွေအားလုံးကိုပုံစံထုတ်ပေးရတယ်နောက်လုပ်တဲ့လက်ရာကိုဒီခင့်နဲ့လျော်ညီအောင်စီစစ်ပေးရတယ်တက်ဆင်းတဲ့နေရာမှာလည်းဒီရှေ့မှုမပြတ်ဖြစ်အောင်ဒီလုပ်ငန်းတွေအားလုံးဟာမင်းတို့မင်းကြီးရန်တာဘုံခေတ်ကတည်ခဲ့တဲ့လက်ရာအတိုင်းဖြစ်နိုင်တယ်များဖြစ်အောင်အဲရနာဝန်ခေတ်မှာအကြမ်းင်းပြောရင်တော့ပကံခေတ်လက်ရာအင်းဝါခေတ်လက်ရာကိုမောင်ခေတ်လက်ရာဆိုပြီးတော့ရှိပြီမဲ့ကိုမောင်ခေတ်လက်ရာထဲမှာကိုမောင်ခေတ်ဦးကိုမောင်ခေတ်လက်ကိုမောင်ခေတ်နှောင်းဆိုတော့ရနာဝန်ခေတ်ကကိုမောင်ခေတ်နှောင်းထဲမှာပါပါတခါကိုမောင်ခေတ်နှောင်းကိုပဲပြန်ပြီးတော့အသေးစိတ်ကြည့်မယ်ဆိုရင်1220နဲ့တခုမင်းတို့မင်းကြီးမြို့တည်တဲ့အချိန်ကရှိတဲ့လက်ရာကဒီမျိုးနောက်မင်းတို့မင်းကြီးနိုင်ရစံပြီးတော့တားတော်ဒီဘောမင်းတက်တဲ့1240ခုနှစ်ပါဝင်ကြရလက်ရတမျိုး1249ခုနှစ်ဒီဘုံမင်းပါရမူကန်ဒီမှာလုပ်တဲ့လက်ရတမျိုးတနည်းအားဖြင့်ပြောရင်ရဏဘုံခစ်ကိုလည်းအသေးစိတ်ပြန်ကြည့်ရင်ရဏဘုံခစ်ဦးလက်ရရဏဘုံခစ်လေလက်ရရဏဘုံခင်းနှောင်းလက်ရဆိုကြည့်တဲ့အခါဒီအစအဦးတွေအားလုံးဟာရဏဘုံခစ်ဦးလက်ရနဲ့ဆိုင်တော့ဒီထက်မှသူသမျှဒီဝင်းပေါက်တကယ်ဒီအမွန်မန်းနေအကျမ်းမြင့်မှာရှိတဲ့ဘန်းနေအမိုးမြင့်မြတ်မှာရှိတဲ့ဘန်းနေအားလုံးဟာကျွန်တော်တို့ခုလက်ရဖြစ်နေအောင်ကျွန်တော်တို့ကြိုးစားရပါတ
ယ်အ
ဲ့ဒါကဒီလုပ်ငန်းကြီးရဲ့အဓိကပါအဲ့တော့ကျွန်တော်တို့ခင်းနှောင်းလက်ရတွေကတော့မန္တလေးပတ်ဝန်းကျင်မှာတော့ကောင်းကျန်တဲ့ဒီအမရဗူရာစကိုင်းအင်းဝပတ်ဝန်းကျင်မှာရှာလို့ရပါတယ်ဒီမင်းတို့မင်းကြီးနတ်တဲ့ခါစ1220နဲ့တခုနှစ်နဲ့1225ခုနှစ်အတွင်းခုလက်ရတော်တော်ရှားပါတယ်မန္တလေးမြို့မှာဆိုရင်အလုံးသိတဲ့အတိုင်းနာမည်ကျော်ဘုန်းကြီးကျောင်း3ခုရှိပါတယ်အဲလူတိုင်းသိနေတဲ့ရှင်နန်းတော်ကြောင်းပေါ့နော်နောက်တခါဒီဒီဘောပါတော်မူကနိမဆောက်သွားတဲ့ကျွေးမင်ကြောင်းအဲ့တော့ဒီနှစ်ခုဟာရှင်နန်းတော်ကြောင်းကရဏဘုံခေတ်ရဲ့ခေတ်လည်လဲရပဲဖြစ်ပါတယ်ကျွေးမင်ကြောင်းဆိုရင်ရဏဘုံခေတ်ရဲ့ခင်တောင်းလည်ရပဲဖြစ်ပါတယ်အဲ့တော့ခေတ်ဦးလည်ရကြာတဲ့အခါမှာမန္တလေးမြို့မှာ50ရာခိုင်နှုန်းလောက်ပြည့်စည်ရွေ့ရွေ့နေတဲ့တင်္ကစားကြောင်းတစ်စုပဲရှိပါတယ်ဒီတင်္ကစားကြောင်းကိုပဲအခြေပြုပြီးတော့မှဒီအချူဘုံမြို့နယ်ထဲမှာရှိတဲ့မင်းတို့မင်းလက်ထက်ကစောက်ခဲ့တဲ့တီလုံးကျောင်းနောက်တစ်ခါမြင်းညာမြို့နယ်ထဲမှာရှိနေတဲ့ဒီယွန်းကျောင်းဆိုတဲ့မင်းတို့မင်းခေဦးနဲ့ဆိုင်တဲ့မြန်မာပြည်အရရကမြန်မာပြည်အရရဆိုလေတခြားနေရာမဟုတ်ဘူးဒီအပူပိုင်းဒေသမကွေးတိုင်းစကိုင်းတိုင်းမန္တလေးတိုင်းတော့လိုက်ရှာတဲ့ကတော့ဘာအနည်းဆုံးအထောက်ထားက9နေရာလောက်ပဲရပါတယ်အဲ့ရသမျှ9နေရာကနေပြီးတော့မှပြည်သူ့ကော်ရိုင်းဆိုင်ရာအမွန်မှန်ပေါ့နော်အမွန်မှန်မှာအမိုးပိုင်းဆိုင်ရာအမွန်မှန်နေကျမ်းမြင့်ပိုင်းဆိုင်ရာအမွန်မှန်နေနိုင်ရာပိုင်းဆိုင်ရာအမွန်မှန်နေအတွင်းပိုင်းဆိုင်ရာအမွန်မှန်နေအားလုံးကိုရဏဘုံခေဦးလက်ရနဲ့ကြီးမှုဝင်ပြက်လုပ်ဖို့ဟာဒီလုပ်ငန်းကြီးရဲ့အဓိကတာဝန်မှဖြစ်ပါတယ်
ဟုတ်ကဲ့ပါဆရာအဲ့တော့ဒီလိုမျိုးဒီအမွန်မှန်ပညာကိုဆရာအနေနဲ့ပေါ့လက်ဆင့်ကမ်းပြီးတော့တခြားမျိုးဆက်တစ်တွေကိုဆရာပြုစုပြောထောင်ပေးဖို့ရှိပါလားဆရာ
အဲရှိပါတယ်အခုလဲကျွန်တော်ပြုစုပြောထောင်ရက်ပါပဲဘာလို့ဆိုတော့ဒီအကြမ်းင်းပြောရင်မြန်မာမင်းပါတော်မူပြီးတဲ့နောက်မှာကျွန်တော်တို့ရဲ့ပန်းစံမြူပညာရည်ရတရာ ဟိုအမဲ့လူမရှိပဲနဲ့ဒီအလုံးမရှိကံမရှိဖြစ်ကြပါတယ်လူလိုက်ပြန်ရလာတဲ့အချိန်လေးမှာနည်းနည်းပြန်ပြီးတော့နလန်ထူဝေမဲ့ဆင်းလောက်အောင်မဖြစ်ပါဘူးတကယ်ဒီပန်းစင်မျိုးပြင်ရတဲ့ဒီထွန်းထွန်းကားကပြန်ဖြစ်လာတာက1990ပတ်ဝန်းကျင်လောက်မှာပါအဲ့90ပတ်ဝန်းကျင်လောက်မှာကတိစောက်ပြည်ပြည်လုပ်ငန်းတွေနိုင်ငံတော်ဆိုးရလှုပ်လာပါအဲ့လှုပ်တဲ့နေရာမှာမန္တလေးနန်းတော်ကြီးကိုစောက်တယ်အဲ့နောက်မှာပဲခူးနန်းတော်စောက်တယ်အဲ့နောက်ရှူနန်းတော်စောက်တယ်နောက်ဆုံးပဲကန်းနန်းတော်စောက်တယ်အဲ့လိုပဲဒီသာသနာရေးနဲ့ပတ်သက်ပြီးတော့လည်းအတုမရှိအကြောင်းကြီးကိုပြန်စောက်တယ်ဘာကရအကြောင်းကြီးကိုအမရပုရဘာကရအကြောင်းကိုပြန်စောက်တယ်မန္တလေးတောင်ကြီးရဲ့ချွေချင်းကျောင်းစောက်တယ်ဆိုတော့အဲ့လိုကျောင်းနေနန်းတော်တွေပြန်စောက်တဲ့အခါမှာပထမပိုင်းကကျွန်တော်မှတက်တဲ့လူ9ယောက်လောက်ပဲရှိပါတယ်အဲ့ဒီ9ယောက်လောက်နေပဲဖြစ်သလိုလိုအရင်နေတော့အခုတပြေးလေးကျွန်တော်ကနေတပည့်9ယောက်ကိုတင်ပေးတယ်တပည့်9ယောက်ကနေသူတို့တပည့်တွေကိုပြန်တင်ပေးတယ်တပည့်တွေကနေတစ်ဆင့်နောက်လူငယ်တွေကိုပြန်တင်ပေးတဲ့အချိန်မှာအခုမန္တလေးမြို့ဝင်းကျင်မှာလူ900လောက်ဟာဒီလုပ်ငန်းကိုလုပ်နိုင်နေပါတယ
်ဟုတ်ကဲ့ပါဆရာအခုလို့ဒီလိုမျိုးလုပ်ငန်းတွေလုပ်ရင်းနဲ့ပေါ့ဆရာအနေနဲ့ဒီအခက်အခဲတွေပေါ့စိန်ခေါ်မှုတွေနဲ့ရောရင်ဆိုင်ရပါလားဆရာ
အခက်အခဲရင်ဆိုင်ရတာကတော့နံပါတ်1ကတော့အချိန်အခက်ခဲပါပဲဘယ်လုပ်ငန်းပဲလုပ်လို့ကျွန်တော်တို့ကဟိုကန့်သတ်ချိန်တွင်းမှာပြီးအောင်လုပ်ပါပါလူပညာလုပ်ငန်းတစ်ခုဟာစိတ်တိုင်းညလုပ်မယ်ဆိုရင်အဲ့တနေ့လဲကြာရင်ကြာမယ်နည်းနည်းလဲကြာရင်ကြာမယ်ဒါပေမဲ့အခုဒီတိစောက်ပြည်ပြင်လုပ်ငန်းတွေလုပ်တဲ့အချိန်မှာနံပါတ်1ကတွေ့ကြရတာအခက်အခဲကအချိန်ခက်ခဲပါအချိန်ခက်ခဲဆိုတော့ကျွန်တော်တို့တချို့လက်ရာတွေကိုဒီတဲ့စိတ်တိုင်းညပူပြီးတော့အမှုစေအောင်လုပ်ချင်ပေမဲ့အချိန်မမီမှဆိုးတဲ့အတွက်လျှော့ပြီးတော့လုပ်ရတော့ဒါအခက်ခဲနောက်တစ်ခုကတော့ဒီဟိုပေါ့ပစ္စည်းရှာဖွေဖို့အခက်ခဲပေါ့တကယ်တမ်းကကုန်ကျန်းအခက်ခဲပေါ့အရင်တော့ကတော့ကျွန်တော်တို့မြန်မာနိုင်ငံတော်ဟာဒီကုန်ညာမျိုးစုံပေါ့နော်ကျွန်တော်တို့ပန်းစင်မျိုးနဲ့ပတ်သက်တဲ့ကြောက်ဆိုရင်လည်းဇင်းတောင်းကြီးတစ်ခုလုံးရှိတယ်အကြီးဆုံးဆိုလည်းရှိတယ်တစ်သားဆိုရင်လည်းတစ်တော်တွေအများကြီးရှိပြီမဲ့အခုရဲ့ပိုင်းမှာအခုပိုင်းမှာကကြောက်တွေလည်းနိုင်ငံခြားပုဂ္ဂိုလ်တွေကလာပြီးတော့ကိုယ်တိုင်ကိုယ်ကျကိုသူတို့ဒီမှာစင်စင်မှာအိမ်ဆောက်ပြီးတော့လာဝယ်တာကြီးရှိတယ်အကျွန်းသားဆိုရင်လည်းအလုံးသိတဲ့အတိုင်းကျွန်တော်တို့ကမြေကြီးဆားလောက်ပဲသုံးရတာတကယ်အဲချင်းနပေသုံးပြီးရှိတဲ့ဟာတခြားနိုင်ငံကိုရောက်သွားတယ်ဆိုတော့ကုန်ကျမ်းမှလည်းခက်ပါတယ်အဲဒါကြောင့်မို့ဒီဟာတွေပြန်ဆောက်တဲ့အခါမှာတချို့ဒီတိုင်လုံးကြီးတွေဆိုရင်ဒါမူလတစ်သားတိုင်လုံးတွေပါအခုဒီတိုင်လုံးတွေရအောင်ဆောက်နေမှာဆိုရင်ဒါကြီးကနှစ်နှစ်လဲကြာညာမယ်သုံးနှစ်လဲကြာညာမယ်အဲဒါကြောင့်မို့တချို့အခက်ခဲရှိနိုင်တဲ့ဟာတွေကိုကျွန်တော်တို့ကဒီပစ္စည်းမျိုးစားပြောင်းလိုက်ရပါတယ်တစ်သားတိုင်စားအင်္ဂလိပ်ကွန်ကရစ်တိုင်ကိုပြောင်းလိုက်ရတယ်ခြေတော့ဟိုတစ်စီတုတ်တဲ့အစားကျွန်တော်တို့အခုတင်မောစီတုတ်ရတယ်အခုဒီလိုခြေတော့ဆိုရင်ဒါတွေကချွေစစ်ချတဲ့ဟာတွေပါအဲချွေစစ်ချတဲ့ဟာတွေစားအခုချွေစီတုတ်ရတယ်ဆိုတော့တကယ်တမ်းပြောမယ်ဆိုရင်တော့ရှင်းလက်ရကိုကျွန်တော်တို့ကမိအောင်လုပ်ပြင်မဲ့တံမိုးအနေနဲ့ရှင်းလက်ရမိအောင်တော့ဒီငွေကြီးပေါ်မှုတည်ပြီးတော့မိအောင်မလုပ်နိုင်ရတော့
အဲ့လိုစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာပေါ့နော်ဆရာဟုတ်ကဲ့ပါအဲ့တော့ဆရာဒီလူမျိုးလုပ်ငန်းလုပ်တဲ့အတွက်ကြောင့်မလို့ဒီနိုင်ငံတော်အပိုင်းကရောဘယ်လိုမျိုးပံ့ပိုးမှုတွေရှိပါလဲဆရာ
နိုင်ငံတော်အပိုင်းကတော့ဒီပစ္စည်းရအောင်ပေါ့ဟိုအခုဒီမှာတော့ကျွန်တော်တို့တိတ်အခက်ခဲမရှိဘူးနန်းတော်တွေစောက်တော့ရဆိုရင်ဒီတင်းလုံငန်းနဲ့တွဲပြီးတော့တင်းလုံငန်းကလူသမားတစ်တည်းရအောင်တော့တတ်နိုင်သမားပေါ့လေတင်းလုံငန်းကိုရောက်လာတဲ့တစ်တည်းကတော့ရနိုင်သမားလုပ်ပြီးလို့ရပါအဲဒါပေမဲ့တခြားအဲဒီပစ္စည်းရနိုင်ငံညာအဲ့ကျွန်တော်တို့နန်းတော်စောက်တဲ့အချိန်တော့ကျွန်တော်နိုင်ငံကဒီလောက်ထိအောင်ဟုတ်အောင်ဖြစ်သေးဘူးလေဟိုဝင်းနေမြင်လာဘူးမရှိသေးတော့နိုင်ငံသားပစ္စည်းတွေဆိုရင်အခက်ခဲရှိတဲ့အခါရနိုင်တဲ့ပစ္စည်းတွေပဲဖြစ်အောင်လုပ်ရတယ်ညာလေးရှိပါတယ်ကုကကြီးကတိုးတက်တဲ့ခကြီးဆိုတော့ဤပညာတွေအားလုံးတိုးတက်နေတော့လုံငန်းအားလုံးကိုဟိုလက်မှုပညာတွေမဟုတ်ဘဲနဲ့ဟိုစောတော့ကပြောခဲ့တဲ့အတိုင်းဟိုအချိန်အကန့်အသတ်ကရှိတော့မြန်မြန်ဆန်ဆန်ပြီးအောင်ဆိုစက်ကရိယာတွေကုနိုင်ရင်တော့ပုံပြီးတော့မြန်မြန်ဆန်ဆန်ဖြစ်တော့အခုပိုင်းမှာတော့ကျွန်တော်တို့ကတော့ဝက်တပြက်ကိုဆက်နဲ့လုပ်တယ်နောက်ဆုံးဒီအပိသတ်တဲ့ဟာကိုပဲလက်နဲ့လုပ်တဲ့အတွက်ပို့ပြီးတော့အရင်တော့ကလုပ်ငန်းနဲ့ဆိုင်တော့ပို့ပြီးတော့မြန်မြန်ဆန်ဆန်ရှင်းလာခဲ့ပါ
ဟုတ်ကဲ့ပါဒီစီမံကိန်းကရောရမုံငွေဘယ်လောက်ခွဲဝေချထားပေးတာပါလဲရှင
်ဒီရမုံကနိုင်ငံတော်စီမံကိန်းမဟုတ်ပါဘူးဒါပုဂ္ဂလိကမန္တလေးမြို့ကဒီမြေပိုင်းရင်တယောက်ရဲ့တူတဲ့အလူရှင်မှာမူလတော်ကတော့ဒီအဆောင်ကြီး၃ဆောင်ပေါ့နော်အဲသူတို့မှာဇရတော်ကြီးရဲ့မဟာပထမတိန်တော်ရဲ့ဟိုကျွန်တော်ပိရိကတိုက်တော်3ခုတခုကို3,500နဲ့3 သိန်းတသိန်းဟိုသိန်းပေါင်းတသိန်းခွဲပေါ့လောက်ခဲ့ပါ
တယ်ဒါမဲ့တ
ူတဲ့လူစီကလောက်တော့တကယ်လောက်တဲ့အခါကျတော့လုပ်ငန်းတွေကတိုးလာပါတယ်အဲ့တော့သူတို့ဘာဇာကြီးဆိုရင်ဒါကမြန်မာမင်းမြလက်ထက်ကအနေနဲ့ရရမှာရှိတဲ့ဒီမြန်မာမင်းလက်အောက်မှာရှိတဲ့နည်းနည်းရရကရဟန်းတော်တွေစာဖြည့်တဲ့ဌာနကြီးပါဟိုခုခေတ်နားလည်လွယ်အောင်ပြောရင်ဒါဆာမွေခမ်းမကြီးပေါ့အဲ့ဆာမောကြီးပါအဲ့တော့အဲ့ဒီကိုလာတဲ့အနေနဲ့ရကရဟန်းတော်တွေတဲဖို့ခုဖို့အတွက်ကျွန်တော်ကကျုံးမိမှလူတိုင်းသိနေတယ်သူတို့မှဇေယတန်းဆိုတဲ့33ဆောင်ဇေယတီမှာဒီရဟန်းတော်တွေအတဲခုရပါတယ်အဲ့33ဆောင်မူလရှိကြပြီပဲအခုတော့19ဆောင်ပဲကြာခဲ့ပါအပူပြီးတော့ဟိုကျွန်တော်လေ့လာတဲ့အခါမှာဒီစာမိုးဘဲကိုလာပြီးတော့ကြည့်ကြတဲ့ဆရာတော်တွေခိတ္တနားနေဖို့ဆိုပြီးသူတို့မှာကြောင်းဆိုတာရှိခဲ့ဘူးပါအဲ့တော့အခုကျွန်တော်တို့ဒီနေရာကသူတို့မှာကြောင်းတော်ကြီးပါဒီဟိုဘက်ကမြင်နေရတဲ့အဆောင်ကြီးမှာစာမိုးဘဲအချိန်မှာလာကြည့်ကြတဲ့ဆရာတော်တွေနေတဲ့အဆောင်ဖြစ်ပါတယ်အဲ့တော့မူလက3ဆောင်အပြင်သူတို့မှာကြောင်းတော်ပါတိုးလာပါတယ်ဒါကဒီသူတို့မှာဇာတ်နဲ့အနိကရှိနေတဲ့ဒီကျောက်တော်ကြီးဖရားရဲ့တောင်လေးတောင်မှာမင်းတို့မင်းကြီးကဗောဓိပင်လေးပင်စိုက်ခဲ့ပါတယ်။အဲ့ဗောဓိပင်လေးပင်ကလည်းသုံးပင်ကအကြောင်းမျိုးမျိုးကြောင့်ပျက်စီးသွားတဲ့အခါအခုလူချေရပဲကျန်တဲ့သုံးပင်ကိုဆက်စိုက်တဲ့အခါအဲ့ဒီဟာလည်းသုံးခုထပ်တူလာပါတယ်။နောက်တစ်ခါအလူရှင်ပြောခဲ့တဲ့စေနာကမင်းတို့မင်းကြီးကမန္လေးမြို့ကိုမြို့ဒီနန်းကြီးမင်းကြီးဖြစ်ပေမဲ့သူနဲ့ထိုက်တန်တဲ့ရုပ်လုံးမတရားရုံလုံးမရှိခဲ့ဘူးအဲဒါကြောင့်မို့ဒီပြန်ဆောက်တဲ့အခါမှာဒီဝင်းထဲမှာမင်းတို့မင်းများကြီးနဲ့ဒီတတရဏခုနရဏကိုဦးစီးဆောက်ခဲ့တဲ့မြောင်နှမ်းမိဖုရားကြီးရှင်သေးတို့ရဲ့ပုံလူရုပ်ထုကြီးတွေထားခြင်းနဲ့ဆိုပြီးတော့မင်းတို့မင်းရဲ့ပုံလူအဆောင်လည်းထပ်တိုးလာပါနောက်တခါဒီလုပ်ငန်းအဝဝကိုငွေကြီးအကုန်ကြဘလောက်ခံခဲ့တယ်ဘယ်လိုပညာရှင်တွေဆောက်ခဲ့တယ်ဘယ်ထောက်ထားတွေကိုမူတည်ပြီးတော့မှရှိမှုမပြတ်လုပ်ခဲ့တယ်ဆိုတဲ့အကြောင်းတွေကိုလည်းကြောက်တဲ့အခရာတင်ပြီးတော့မော်ဝင်းနိုင်တိုင်းလည်းသူစောက်မှာပဲမော်ဝင်းနိုင်အပြင်နောက်တခါအတော်ကမင်းကြီးရဲ့ဟိုကြောက်တိုင်ကိုအတူယူပြီးတော့ဒီမော်ကုန်းကြောက်တိုင်ကြီးတခုလည်းလုပ်မယ်ဆိုတော့မူလက3ခုကနေပြီးတော့ခုက6ခုလောက်ထိအောင်ပွားသွားဖြစ်ပါတယ်
ဟုတ်ကဲ့ပါဆရာကျေးဇူးများကြီးတင်ပါတယ်ဆရာ